ဝဒရာစီမံကိန်းအတွက်တံပေါင်နဲ့ဆောက်လုပ်ရေးပစ္စည်းတွေပို့ထားတဲ့ဒီရေရင်နဲ့တက်မတော်လုံခြုံရေးရေရင်တွေကိုအေးအေးအဖွဲ့ကပစ်ခတ်တိုက်ခိုက်ခဲ့တဲ့အကြောင်းတက်မတော်ဘက်ကသတင်းထုတ်ပြန်ပါတယ်ဒီတိုက်ခိုက်ခံရမှုအတွင်းစစ်သည်မော်ထိခိုက်ပြီးဒဏ်ရာရသူတချို့ရှိခဲ့တယ်လို့တက်မတော်ကပြောပါတယ်ရခိုင်တက်မတော်ဘက်ကတော့ဒီလုံချုံရေးတက်မတော်လုံချုံရေးရင်ကိုသာပြစ်ခတ်တာလို့ဆိုပါတယ် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်မှာကလတန်စီမံကိန်းအတွက်ပစ္စည်းတင်ဆောင်လာတဲ့တင်ပေါ်နှစ်ရက်ဆက်တိုက်ပြစ်ခတ်တိုက်ခိုက်ခံရတယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်မှဘူမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
29ရက်နေ့မှာတော့ကျွန်တော်အဲ့ဒီရင်း6စီးပါတယ်ဗျာအဲ့ဒီကျွန်တော်တရားထူးတပိုးတန်ပေါင်းနဲ့ဆောက်တဲ့ဒီစီတင်ရေးနေပါတယ်ပြီးရင်ကျွန်တော်ဒီလုံခြုံရေးအဆောင်လိုက်တဲ့တက်မတော်ကစီရင်ပါတယ်အဲ့ဒီအဖွဲ့ကြီးကတော့ကျွန်တော်ဖြစ်တူရနေထွက်တယ်29ရက်နေ့မှာမနက်ပိုင်းမှာကျွန်တော်တစ်ချိန်ဖြစ်တယ်နေ့နေ့ပိုင်းမှာတော့ကြောက်တော်ကိုရောက်တယ်ကြောက်တော်ကနေပြန်ထွက်တော့ကျွန်တော်ထောက်ပြန်ထားတဲ့နေရာမှာပဲ30ရက်နေ့မနက်တနားလောက်မှာဖြစ်တယ်အဲ့ဒီမှာတော့ကျွန်တော်ရှင်ရနေကြပြန်လည်းကြပြစ်ခတ်တော့ကြောင့်ပြန်တော့ဆုတ်သွားတယ်ကျွန်တော်တို့ဒီဘက်ကရှင်ရင်တီးတော့အနည်းငယ်ဒီချိန်မှမရှိတယ်ဖိကတ်မရှိတယ်ဆက်သွားပါတယ်ကျွန်တော်တို့စစ်တီတချို့လည်းထိခိုက်တာရရှိနေရှိပါတယ
်ပလဝသရစီမံကိန်းမှာအုံပြုမဲ့တံပေါင်နဲ့ဆောက်လုပ်ရေးပစ္စည်းတွေကိုတင်ဆောင်ထားတဲ့ရေရင်6စင်းဟာနိုဝင်ဘာ29ရက်နေ့နနက်ပိုင်းကစစ်တွေမြို့ရွှေမင်းကစိတ်ကန်းကကလတန်မြက်တိုင်းထွက်ခွာလာရမှာကြောက်တော်မြို့နယ်ကန်ဆောက်ကြီးရွာရှိဘက်မှာအေဘက်ကပြစ်ခတ်တိုက်ခတ်ခဲ့တယ်လို့နိုဝင်ဘာ30ရက်နေ့မနက်ပိုင်းမှာလည်းကြောက်တော်မြို့နယ်မီးဝကြီးရွာဘက်မှာထပ်မံပြစ်ခတ်ခံရတယ်လို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်လက်နက်ကိုင်ဤပြောခွေရခိုင်တုခကတော့ဆောက်လုပ်ရေးပစ္စည်းတွေတင်ဆောင်ထားတဲ့ရေရင်ကိုပြစ်ခတ်တာမဟုတ်ပဲတမတော်လုံချုံရေရင်ကိုဒါပြစ်ခတ်တာလို့ဆိုပါတယ်
။တို့ဒီပြစ်ခတ်တိုက်ခိုက်တဲ့အသင်းမိုးတွေကတော့ဒီဗမာစစ်တပ်ရဲ့အသင်းမိုးတွေနဲ့ဒီဗမာစစ်တပ်ကအသုံးပြုနေတဲ့ရေရင်တွေဒါဖြစ်တယ်ဗျာနော်အဲ့ဒီကလရန်စီမံကိန်းအသင်းမိုးတွေလုံးဝမဟုတ်ဘူးကျွန်တော်တို့ဒါအချိန်ချိန်လဲဟိုပြောပြီးပါပြီစစ်ဖြစ်နေတဲ့နေရာမှာနော်စစ်စင်ရေးပုံစံမျိုးနဲ့ရှီတက်လာတဲ့ဒီပြားကပဲဖြစ်ဖြစ်ရေတပ်ကပဲဖြစ်ဖြစ်ဒါကျွန်တော်တို့ကတော့လိုအပ်တယ်လို့ဒါပြစ်ခတ်တားဆီးမှာပဲ
မနေ့ကလည်းဆက်ချွေးရင်းနေတဲ့ပစ္စည်းတင်ပင်လယ်မင်းသမီးတင်မောကိုလည်းအေအေဖွဲ့ကစီးနှင်းပြီးအောက်ပြန်ဆုတ်ခိုင်းတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကပြောပါတယ
်။မြန်မာပင်လယ်မင်းသမီးကိုဆလောက်ဝမီလိုကနလန်သွားဒါစီမံကိန်းအတွက်ဆိုတော့ပယ်ထားတဲ့ပင်လယ်မင်းသမီးကိုရက်သက်ရင်းကတောင်နေနေပြင်နေပြင်တဲ့အခါမှာစားအားနဲ့ညွန်လိုက်တဲ့ကြောင့်သူ့ကံကကျိုးသွားတာ။ကျိုးသွားတဲ့အတွက်ကြောင့်မလို့ရှေ့ရယူနေတဲ့လိုက်လို့မရတဲ့ကြောင့်သူကအိုက်ပါပဲသူကလည်းဟာလိုက်တာပြင်ပြီးတော့မှသူအောက်ကိုပြန်ဆင်းတော့မင်းကပြင်းမှနော်ကျမနာပြန်ဆင်းတဲ့အချိန်မှာကျမနာရောက်တဲ့အခါမှာဒီလေကနောက်ဖက်ကန်ကနေပြီးတနက်ဖောက်ပြီးတော့မှအဲ့ဒီဟိုလာဂျင်းကိုခေါ်ရလို့ကျွန်တော်ပြန်မြင်ပြီးခေါ်ပြီးတော့မှဟာလာအဲ့ဒီဟိုအပေါ်ကိုချက်မတက်ရဲပါများလို့သူတို့ပြောရလို့ပြောတယ်အောက်ကိုပြန်ထွက်လိုက
်ရခိုင်လက်နက်ကန်အေအဖွဲ့အနေနဲ့မြန်မာဆိုးရနဲ့အိန္ဒိယနိုင်ငံဆိုးရတို့အကျိုးတူပူးပေါင်းဆောင်ရွက်နေတဲ့ကလတန် project ကိုစတင်မှာမဟုတ်ဘူးလို့ထုတ်ပြန်ထားပေမဲ့လက်တွေ့မှာစတင်လှုပ်ဆောင်နေတယ်လို့တမတော်ပြောခွေရဘူမှုချုပ်စွန်မင်းထွန်းကပြောပါတယ်ပြီးကြတဲ့မလ16ရက်နေ့ကဆာလုံယီပစ္စည်းတွေတင်ဆောင်လာတဲ့တင်မောစည်းကိုအေအေဘက်ကနေလက်နက်ငယ်တွေနဲ့ပြစ်ခတ်မီးရှို့ဖျက်ဆီးခဲ့တယ်လို့နိုဝင်ဘာ23ရက်နေ့ကလည်းဆာလုံယီပစ္စည်းတွေကိုတင်ဆောင်ထားတဲ့ရေရင်ကိုရခိုင်လက်နက်ကန်အေအဖွဲ့ကလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တာကြောင့်တတတူဦးတန်ရန်ရရှိခဲ့ပါတယ်။အေအေပြောခွေရခိုင်တုခကတော့ကလတန် project လှုပ်ဆောင်သူတွေပစ္စည်းတင်ဆောင်ရမှာကြိုတင်ကြောင်းကြားဖို့နဲ့မြန်မာလုံခြုံရေးအဆောက်တွေခေါ်မလာဖို့အခုလိုသတိပေးပြောဆိုပါတယ်
။ကလတန် project လုပ်တဲ့သူတွေအနေနဲ့လည်းပဲเนาะပို့ပြီးတော့အန်ဒီကင်းဖို့အတွက်ဆိုလို့ရှိရင်เนาะကလတန် project ပစ္စည်းဘယ်နေ့မှဘယ်အချိန်ရောက်မယ်ဆိုတဲ့ဥစ္စာကိုဟိုတကဆောက်လုပ်ရေးဝန်ကြီးဌာနကကြေညာပြီးတော့သွားသလိုမျိုးပို့ပြရเนาะအဲ့လိုမျိုးသွားလို့ရှိရင်တော့ဒါအန်ဒီကင်းဆုံးပဲအဓိကကတော့အဲ့လိုသွားလာတဲ့အခါဗမာစစ်တပ်เนาะဗမာရေးဘေးဗမာလက်နက်ကင်သွားကိုကိုစားပြုတဲ့လက်နက်ကင်ဖွဲ့စည်းမှပါလာလို့မရဘူးပါလာလို့ရှိရင်တော့ကျွန်တော်တို့ကပြစ်ခတ်မှာပဲပါကြောင်းလို့ဆိုလို့ရှိရင်အခုကကျွန်တော်တို့ဒီအစိုးရနဲ့ကျွန်တော်တို့စစ်ဖြစ်နေတာ
ဗျရခိုင်ပြည်နယ်တွင်းရေချောင်းသွားလာမှုနဲ့ကုန်ပစ္စည်းတင်ဆောင်မှုလှုပ်ဆောင်ရင်အေအေရခိုင်လက်နက်ကန်တပ်ဖွဲ့ကိုအကြောင်းကြားဖို့အေအေဘက်ကနေနိုဝင်ဘာလ29ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်မြန်မာစစ်တပ်ဘက်ကနေအရဖက်လှေတွေကိုအသုံးပြုပြီးစစ်လက်နက်ပစ္စည်းတိုက်ရင်အားတွေတင်ဆောင်နေတဲ့အခြေအနေကြောင့်အခုလိုထုတ်ပြန်တာလို့အေအေဘက်ကပြောဆိုပါတယ်ခင်ဗျာ